ဘရာဇီးနိုင်ငံမှာတရားရုံးချုပ်လွှတ်တော်နဲ့သမ္မတအိမ်တော်တွေကိုမနေ့တုန်းကဝင်ရောက်စီးနင်းခဲ့တဲ့သမ္မတဟောင်းဂျယ်ဘိုဆိုနာရိုကိုထောက်ခံတဲ့သူအနည်းဆုံး200လောက်ကိုဖမ်းဆီးလိုက်တယ်လို့ဘရာဇီးအရာရှိတွေကပြောပါတယ်။သမ္မတဟောင်းကိုထောက်ခံတဲ့ထောင်နဲ့ချီတဲ့ဆန္ဒပြတဲ့သူတွေကမနေ့တုန်းကဘရာဇီးလီယာမြို့ရဲ့အစိုးရရုံးအဆောက်အဦတွေကိုဝင်ရောက်စီးနင်းပြီးတော့ရုံးတွင်းကပရိဘောဂပစ္စည်းတွေကိုဖျက်ဆီးခဲ့တာပါတယ်။ရုံးထဲမှာကြံခဲ့တဲ့လက်ဝေးရာတွေကိုစစ်ဆေးပြီးတော့အဲ့လိုဖျက်ဆီးသွားတဲ့သူတွေကိုအရေးယူမဲ့အကြောင်းဘရာဇီးအရာရှိတွေကပြောပါတယ်။ဘရာဇီးနိုင်ငံမှာရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့လက်ရာစွန်းတမရဟောင်းကိုထောက်ခံတဲ့သူတွေလွှတ်တော်နဲ့ရုံးတွေကိုလူစုလူဝေးနဲ့ဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေ၃နာရီကျော်ဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်မှာတော့ဘရာဇီးတမရအိမ်တော်ကိုတနင်္ဂနွေနေ့နောက်ပိုင်းတုန်းကဘရာဇီးရဲတပ်ဖွဲ့ကပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်ရှင်။